ရုရှားနိုင်ငံတွင်ဆေးကြောစီတေဆောင်လာမှုတွေထောင်ဒဏ်6နှစ်ချမှတ်ခံရတဲ့အမေရိကန်ဘတ်စကတ်ဘောအားကစားသမားအကျော်မော်ဘရစ်နီဂရီနာရဲ့အယူခံကိုရုရှားတရားရုံးတစ်ခုကအင်္ဂါနေ့မှာပယ်ချလိုက်ပါတယ်။ပြစ်မှုနဲ့ပြစ်ဒဏ်မမျှတသလိုရုရှားရဲ့တရားစီရင်ရေးစနစ်နဲ့မကိုက်ညီဘူးဆိုပြီးတရားသေးလှုပ်ပေးဖို့ဒါမှမဟုတ်ထောင်ဒဏ်လျှော့ပေါက်ပေးဖို့ဂရီနာရောသူမရဲ့ရှေ့နေတွေကပါအယူခံဝင်ခဲ့ကြပါပါ။ဂရီနာရဲ့အယူခံချက်ကိုနိုင်ယူဝက်လောက်တောင်မှကြားစဉ်းစားခဲ့ပြီးနောက်ချုပ်ရဲ့ကင်းလွတ်ခွင့်ရှိယုံကလွဲပြီးငကိုပြစ်မိတ်အမိတ်ဟာအပြောင်းလဲမရှိဘူးလို့တရားသူကြီးကကြေညာပါတယ်။ဘတ်စကတ်ဘောသမားဂရီနာကိုလက်ခံနိုင်စရာမရှိတဲ့အခြေအနေတွေနဲ့မှားယွင်းဖမ်းဆီးခဲ့တာဖြစ်ပြီးအခုနောက်ထပ်ရုရှားဟန်ပြတရားရုံးရဲ့ဆုံးဖြတ်ချက်ကိုထပ်ကြုံရကြောင်းအမေရိကန်သမ္မတအိမ်ပြည်တော်အမျိုးသားလူညုံရေးအကြံပေးဂျိတ်ဆူလီဗန်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ဂရီနာပြန်လည်လွတ်မြောက်ရေးအတွက်အမေရိကန်ကအဆက်လက်ကြိုးပမ်းသွားမယ်လို့ပြောပါတယ်။ဂရီနာကို6နှစ်ပြစ်ဒဏ်ချမှတ်တာဟာရုရှားရဲ့ရာဇဝတ်မှုဆိုင်ရာကျင့်ထုံးတွေအရညှို့ညွတ်တယ်လို့ဘယ်တရားသူကြီးကမှပြောလိမ့်မယ်မထင်ဘူးဆိုပြီးရုရှားရှေ့နေတူဖြစ်တဲ့အလက်ဇန်ဒရာဗိုက်ကော့ဖ်ကပြောပါတယ်ဂရီနာကတော့သူမအနေနဲ့ပြစ်မှုကျူးလွန်ဖို့ရည်ရွယ်ချက်မရှိကြောင်းရုရှားနိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်ချက်မရှိခဲ့ပါဘူးလို့မော်စကိုမြို့တော်ကတရားခွင်မှာပြောဆိုခဲ့ပါတယ်ခင်ဗျာ